လွန်ခဲ့တဲ့33နှစ်တုန်းကတရုတ်နိုင်ငံ TNM ရင်းပြင်မှာတရုတ်တပ်ဖွဲ့တွေရဲ့နှိပ်ကုပ်မှုခံခဲ့ရတဲ့ဒီမိုကရေစီရဲ့လူလာတက်ကြွတဲ့ဆန္ဒပြကြောင်းသားတွေကိုအမေရိကန်နိုင်ငံချင်းဝန်ကြီးအန်တိုနီဘလင်ကန်ကဂုဏ်ပြုတဲ့ကြေညာချက်တောက်ကြနေမှာထုတ်ပြန်ပါတယ်။တတိပြောင်မြောက်တဲ့ဒီလူတွေကိုမေ့ထားလို့မရပါဘူးလို့ကန်နိုင်ငံချင်းဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံရဲ့ဒီနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကိုတောင်းဆိုတဲ့1989ခုနှစ်ညီညွတ်စွာလှုပ်ရှားမှုကိုတရုတ်စစ်သားတွေကရဲစစ်ဖြိုခွဲခဲ့ကြတာပါ။1989ခုနှစ် TNMA အရေးခင်မှာထိခိုက်နစ်နာသူတွေအတွက်နှစ်ဆင်ဆူတောင်းပွဲလုပ်နေကြတဲ့ဟောင်ကောင်ကပန်းညံတစ်ခုကိုလည်းအာဏာရှင်တွေကအခုပိတ်ထားပါတယ်။တကယ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်လှုပ်ရှားရုန်းကန်မှုတွေဟာအခုဟောင်ကောင်မှာဆက်ပြီးတော့ထင်ဟပ်နေပြန်ပြီလို့ဆိုပါတယ်။ TNMA ရင်းပြင်အစုလိုက်ပြုံလိုက်တပ်ခံမှုကိုအောင်းမေးတဲ့နှစ်ဆင်ဆူတောင်းပွဲကိုတရုတ်နဲ့ဟောင်ကောင်အာဏာရှင်တွေကပိတ်ပင်တာကိုရည်ညွှန်းပြီးတော့ပြောပါတယ်။ဟောင်ကောင်ရှင်ကျန်းနဲ့တိဘက်ဒေသအပါအဝင်နေရာနှံ့မှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တရုတ်နိုင်ငံအနေနဲ့တာဝန်ယူတာဝန်ခံမှုရှိလာစေဖို့ဆက်ပြီးတော့ပြောဆိုသွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံချင်းဝန်ကြီးဘလင်ကန်ကပြောပါတယ်တရုတ်ပြည်သူတွေအတွက်ရောလွတ်လပ်မှုနဲ့တရားမျှတမှုအတွက်ရပ်တည်တိုက်ပွဲနေကြသူတွေအတွက်ပါဒီဂျွန်၄ရက်နေ့ကိုမေ့ထားမှာမဟုတ်ဘူးလို့လည်းဆိုပါတယ်တရုတ်နိုင်ငံအတွင်းမှာတော့အခုလိုမျိုး TNM ရေခင်းနှစ်ပတ်လည်လှုပ်တာမျိုးတွေကိုတင်းတင်းကြပ်ကြပ်ကိုပိတ်ပင်ထားပါတယ်ကိုပိုင်အုပ်ချုပ်ခွင့်တစိမ့်တစ်ပိုင်းရခဲ့တဲ့ဟောင်ကောင်မှာတော့တစ်ချိန်လုံးကဒီလိုမျိုးအမှတ်တရလုတာမျိုးတွေတစုံတရာလုခွင့်ရပါတယ်။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်ဆွေကဟောင်ကောင်မှာမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အခုလိုမျိုးဒီမိုကရေစီရေလှုပ်ရှားမှုတွေလုခွင့်မရတော့ပါဘူး။အခုနှစ်မှာကြောက်တဲ့ဂျွန်လ၄ရက်နေ့ TNM နှစ်ပတ်လည်အခမ်းအနားတွေကိုတော့ဒီကမ္ဘာလုံးနေရာတော်များများမှာဆူတောင်းပွဲတွေလုပ်ကြမှာပါ။ Amnesty International လူခွင့်ရေးအဖွဲ့ကြီးကလည်းကမ္ဘာမျိုးကြီး20မှာထိမ့်မှတ်ခမ်းအနားတွေလုပ်ဖို့ရှိပြီးတော့ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူတွေအတွက်သွေးစစ်မှုကိုပြသကြပါလိမ့်မယ်။